မြန်မာစစ်ကောင်စီခေါင်းဆောင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲမဖိတ်ဖို့ဆွေးနွေးနေပေမဲ့တင့်တော်ရဲ့အဖြေရရေးဆွေးနွေးနိုင်ခြင်းရှိနေသေးတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့အကြံပေးပတိနန်ဝတ်တန်ယန်ဂွန်ကပြောလိုက်ပါတယ်ချူလောင်လောင်ကွန်တက်သူကနိုင်ငံရေးသိပ္ပံပါမောခလည်းဖြစ်တဲ့ပတိနန်ကိုကိုဝင်းမင်းကဆက်သွယ်နေမြန်ပြီးတင်ပြမှာပ
ါ Very critical for ASEAN toMake a progress.
ASEAN တို့ကမြန်မာနိုင်ငံတွေကကွဲပြားနေတဲ့ခေါင်းဆောင်များကြောင့်ဘုံသဘောထားရယူပြီးအာဆီယံနိုင်ငံအားလုံးသဘောတူလာခဲ့တဲ့အချက်၅ချက်အပေါ်နိုင်ငံတွေတိုးတက်မှုရအောင်လုပ်ဖို့ကအထူးအရေးပါပါတယ်။ဒါကအာဆီယံထည့်သည့်အစည်းအဝေးအတွက်အလုံးကိုအရေးကြီးပါတယ်။ဒီအာဆီယံဖွဲ့ဝင်အားလုံးသဘောတူလာတဲ့အချက်၅ချက်ကိုတိုးတက်အောင်လုပ်ဆောင်ဖို့နှိမ့်ဆွေးလာခဲ့တာကအာဆီယံတစ်ခုလုံးပေါ်ထိခိုက်မှုအလွန်ကြီးနိုင်ပါတယ်။ဒါကြောင့်အခုအာဆီယံခေါင်းဆောင်တွေကဒီသဘောတူထားချက်၅ချက်တို့တောင်အကောင့်ထဲဖွဲ့ရမှာညီညီညွတ်ညွတ်နဲ့ဖြစ်အောင်အတူဝိုင်းလုံးဆောင်ကြဖို့အချိန်ရောက်နေပါပြီ။ထိပ်သီးအစည်းအဝေးမှာဘယ်သူအစည်းအဝေးတက်လာတာပဲဖြစ်ဖြစ်ပေါ့လေ
။ဟုတ်ကဲ့ခမခါပန်နီတန်။အဲ့ဒီတော့အာဆီယံမှာဘယ်လိုမျိုးဝိုင်းလုံးပေးတာဖြစ်လာနိုင်ပါလဲ
။ Well, there's still time to consult, to exchange, negotiate between
အချိန်တော့ရှိနေပါသေးတယ်။အာဆီယံညီညွတ်မှုကိုထိခိုက်အောင်အာဆီယံထိပ်ပိုင်းခေါင်းဆောင်တွေအကြားတိုင်ပင်ဖလှယ်ညှိနှိုင်းကြဖို့ပေါ့လေ။အာဆီယံညီညွတ်ရေးကိုခြိမ်းခြောက်မှုနည်းစေနိုင်မယ်။မြန်မာနိုင်ငံတွေကကွဲပြားနေတဲ့အဖွဲ့တွေနဲ့သဘောတူမယ်။ဖြစ်လာနိုင်ခြေတွေကလည်းအမျိုးမျိုးရှိနေပါသေးတယ်။ဘယ်သူအာဆီယံထိပ်သီးတက်ဖို့မတက်ဖို့မြန်မာခေါင်းဆောင်ပိုင်းတွေကပဲလာနိုင်ပါလား။ဒီနေရာမှာအစည်းအဝေးအမျိုးမျိုးကျင်းပတဲ့နေရာအမျိုးမျိုးလည်းပေါ်ထွက်လာနိုင်ပါသေးတယ်။အရင်တုန်းကလည်းအလားတူဖြစ်ခဲ့တာပဲရှိခဲ့ပါရဲ့။အာဆီယံနိုင်ငံခေါင်းဆောင်တွေမတက်နိုင်ခဲ့ရင်သူ့ကိုယ်တိုင်လည်းဘယ်သူတက်မလဲ။နောက်ဆုံးမှာအဓိကကတော့အနာဂတ်မှာအာဆီယံတစ်ဖွဲ့လုံးရဲ့ညီညွတ်မှုနဲ့ထိရောက်မှုမထိခိုက်ဖို့အလေးထားလုပ်သွားကြဖို့ရှိပါလိမ့်မယ
်။ဟုတ်ကဲ့အဲ့ဒီတော့မြန်မာဘက်ကရောဘယ်လိုမျိုးဒီတုံ့ပြန်ပြီးတော့ဝိုင်းလုပ်ပေးတာမျိုးဖြစ်လာနိုင်ဖို့ရှိမယ်လဲတုံ့ပြန်ပြီးပါလဲဘောမခါပန်နီတန
် I think the different parties in Myanmar are quite concerned about the instability
မြန်မာနိုင်ငံကအဖွဲ့ရအတီးတီအနေနဲ့နိုင်ငံနဲ့မတည်ငြိမ်မှုတွေပေါ့ဆိုရင်မျိုးကြီးနေတယ်လို့ထင်ပါရဲ့။နောက်သူတို့အနေနဲ့နိုင်ငံတကာအသီးအဝေးတွေမှာအသီးသီးကိုစားပြုကြကြပါရဲ့။သူတို့ပြောတာတွေကိုနားထောင်ပေးသိကြပါရဲ့။အာဆီယံအနေနဲ့ဒီအဖွဲ့အစည်းအလုံးပြောခွင့်ရဖို့ထိရောက်တဲ့ပြောဆိုနိုင်မယ့်နေရာတွေဖန်တီးဖို့အထူးအရေးကြီးလာနေပါရဲ့။ဒီအဖွဲ့အစည်းအတွက်အာဆီယံကနေတစ်ဆင့်ကမ္ဘာကြီးကိုလမ်းကြောင်းတစ်ခုဖွင့်ပေးနိုင်ဖို့ပေါ့လေ။လာမယ့်အာဆီယံထိပ်သီးပွဲမှာအစီအစဉ်ရှိရှိအခုလိုလှုပ်ပေးနိုင်ရင်တော့ဒီမှာပြည်သူတွေကြောက်နေတဲ့အခက်အခဲတွေရောကြလာစေနိုင်ပါတယ
်။ဟုတ်ကဲ့ပမခတ်တနေချင်းအဲ့ဒီအတွက်ရောဒီအာဆီယံခေါင်းဆောင်တွေပေါ်ဘယ်လိုမျှော်လင့်နိုင်ပါလဲ
။ I think quite certainly that on this issue different
အာဆီယံဖွဲ့ဝင်နိုင်ငံအသီးတွေကခေါင်းဆောင်တွေအနေနဲ့လည်းဒီကိစ္စအပေါ်မှာမြန်မာပြည်သူတွေကကြည့်နေတယ်ဆိုရင်အလားတူစဉ်းစားနိုင်မှာအတော့ကိုသိကြတော့ရှိနေတယ်လို့ထင်ပါတယ်။မြန်မာပြည်သူတွေအနေနဲ့ဒီရှေ့မတိုးနောက်မဆုတ်တာအကျက်သေးကြီးတဲ့ကနေနောက်ထပ်ဖြစ်ရပြီးပိုဆိုးလာမှုတွေဇက်မကြုံရတော့ပဲလုံမြောက်နိုင်ရေးအာဆီယံနိုင်ငံတွေကဝိုင်းကူပြီးဖို့ညှော်လင့်အားကိုးစေပါဒီညှော်လင့်ချက်ကလည်းအတော့မြင့်မားလာနေရလို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့တခြားနေရှိမှဖြစ်လာနိုင်ခြင်းအတွက်ရောဘယ်လိုသုံးသပ်ချပါလဲဘောမခါပန်နီဆန
် Well I think we still have time also
ကျွန်တော်တို့အနေနဲ့ဒီလားကုန်မတိုင်ခင်ကာလအတွင်းမြန်မာပြည်ကအဖွဲ့အစည်းတွေနဲ့တွဲလုပ်နေဖို့ဘုံနည်းလမ်းတစ်ခုခုမျိုးပေါ်လာရေးအတွက်ကျင်းစင်နိုင်ဖို့အချင်းရှိနေသေးတယ်လို့ထင်ပါတယ်အထူးသဖြင့်နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအနေနဲ့တော့မကြခင်အဆုံးသက်အဆုံးဖြတ်ပေးရမှာပေါ့လေဒါမှကအာဆီယံခြေတိဘက်မှာမြန်မာအနေနဲ့တနည်းတစ်ဖုံကိုစားပြုမှုရှိနေမှာလေ
ဟုတ်ကဲ့ကျေးဇူးများကျေးပါတယ်ဘောမခါပန်နီတက်ခင်ဗျာ